နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ဒီကနေ့မြေခရီးစဉ်အတွင်းမှာတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကြုံခဲ့တယ်လို့မြို့ကန်လူထုနဲ့တွေ့ဆုံပွဲမှာလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်။ဒေါင်ဆန်းစုကြည်ကအခုခရီးစဉ်ရည်ရွယ်ချက်တစ်ခုဖြစ်ဒေသအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုသုံးသပ်ဖို့လာရောက်တာဖြစ်တာကြောင့်တိုင်တန်းမှုတွေကိုစုံစမ်းအရေးယူမယ်လို့တုံ့ပြန်ခဲ့ပါတယ်။ဒီအကြောင်းကိုကိုသားညုံကပြောပြပေးမှာပါရှင်။
တွင်းနိုင်တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုဒေသတွင်းမှာတိုင်ကြားချက်တွေကြောင့်အဂတိလဲစားမှုတိုက်ဖြစ်ရေးကော်မရှင်ကစစ်ဆေးနေပြီးတော့မကြခင်မှာအရေးယူခံရဖွယ်ရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့အခုဒီဘိတ်ခီးစဉ်ပေါ်မှာအများစိတ်ဝင်စားမှုရှိခဲ့ကြပါတယ်ဒေါန်ဆန်းစုကြည်ဒီကနေ့ဘိတ်ရောက်ပြီးတော့လူလူတွစ်ဆုံပွဲအတွက်လာရောက်တဲ့လမ်းတစ်လျှောက်မှာလဲတိုင်းဝန်ကြီးချုပ်ကိုရည်ယူဖို့တိုက်တွန်းတဲ့ပိုစတာတွေကင်ဆယ်ဆန္ဒပြသူတွေရှိပါတယ်ဒေါ်စုနဲ့လူလူနဲ့တွစ်ဆုံပွဲမှာတော့ဒေသတွင်းလူအချက်တွေကိုတူးချင်းပြောဆိုခဲ့ကြတဲ့အပြင်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းဖို့ဆိုပြီးတော့အခုလိုမျိုးအသီးသီးတိုက်တွန်းပြောဆိုတာတွေရှိခဲ့ပါတယ
်။အခုအမေတာနဲ့အချိန်မှပြောနေဆိုတဲ့ကိစ္စတွေအားလုံးကအမှတ်တကယ်တော့ကျွန်တော်တို့ဟိုဟာလုပ်နေတယ်တိုင်းစင်အစိုးရဖက်နေအလုံးမလုံးလို့ဖြစ်လာ။ဒါကျွန်တော်အမှန်တိုင်းပြောတော့ကျွန်တော်တို့ဒီကဘာလဲဆိုတော့အစိုးရရန်ဒီကကျွန်တော်တို့အားနည်းနေပါတယ်။နော်အစိုးရရဲ့မောင်းနေမှုပြောကြားနေရတယ်သက်သာရင်ညပြွနေလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်အဲ့ဒီသုံးသပ်ချက်တွေလည်းကျွန်တော်တို့ပြထားပါတယ်အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စိုက်တိုက်တော့ပုံမှာအလေးနဲ့ကျွန်တော်တို့ဒီကြည့်ပြီးတော့ပြောင်းပြီးဆုတ်ဖြတ်ပြီးတော့ရန်တယောက်ပြောင်းပြုတ်ပြန်ပေးဖို့ကျွန်တော်တို့ဒီတူချုံနဲ့ကျွန်တော်တို့တောင်းဆိုရပါတယ
်ခု2020မှာ NLD မဲပြပတ်နဲ့ပြည်လဲနိုင်ရဖို့လည်းကျွန်တော်တို့လိုလားပါတယ်ဒါပေမဲ့လက်ရှိအောက်ချုံနဲ့လည်းအမေတို့တိုင်းအစိုးရဝန်ကြီးချုပ်နဲ့တကွာဒီမှာပါတိုင်းဝန်ကြီးကျန်တဲ့တော်ကြားဖြစ်နေတဲ့ဝန်ကြီးတို့လို့ဝန်ကြီးအစိုးရဘက်အမြန်ဆုံးဖယ်ရှားရှင်းလင်းပေးမှာပါလေ NLD ရဲ့ပုံစံကြီးအမြန်ဆုံးပေးလို့ဒီလိုမျိုးတော့တော့ရဲ့မဲနိုင်ဖို့မဲဖွဲ့ပြမလို့ပါဘူးဗျာ
ဒိမျိုးပလဲရနာခမ်းမမှာဒေါ်ဆန်းစစ်ကြည်နဲ့ဒေသခံတွေတွေ့ဆုံပွဲအတွင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုရည်ယူဖို့အသီးသီးတင်ပြခဲ့ကြတာပါဒီပေါ်မှာသူ့အနေနဲ့အရေးတူရှိတယ်ဆိုတာကိုလည်းဒေါ်ဆန်းစစ်ကြည်ကတုံ့ပြန်ပါတယ
်အဲကိစ္စဖြစ်ပါကျွန်မလည်းနားလည်ပါတယ်ကျွန်မတနင်္သာရီကိုလားတဲ့အကြောင်းကိုပြောရတယ်အစိုးရအဖွဲ့ကိုလည်းဆုံးမဖို့ဖြစ်ပါတ
ယ်အခုလိုတိုင်းဒေသကြီးအစိုးရအဖွဲ့အားနည်းချက်အပါဝင်အခြားလူအချက်တွေကိုပုံဝင်လင်းလင်းတင်ပြခဲ့ကြတဲ့အတွက်လဲသူ့အနေနဲ့ဒီခီးစဉ်လာရကြိုးနဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လည်းဒေသခံတွေတင်ပြခဲ့ကြတယ်လို့တိုင်းဒေသကြီးအစိုးရအဖွဲ့ကိုရေးယူမလားဒေါန်ဆန်းစုကြည်ပြောခဲ့တယ်လို့ပဲဆုံးမယုံတက်တက်လားဆိုတာကတော့မချိနဲ့တဲ့ဒေသခံတွေအတွက်စိုးရင်စရာမေးခွန်းပါ။လူလူတွေ့ဆုံပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကောင်ပိုင်စုကတော့ဒေသခံတွေရဲ့စိုးရင်ချက်ကိုဒေါန်ဆန်းစုကြည်ဘက်ကအလေးနဲ့ထားမယ်လို့မျှော်လင့်ပါတယ်တဲ့
။ဒေါန်ဆန်းစုကြည်နဲ့ဒီနေ့ကျေးတဲ့အချိန်မှာတော့အောက်ရောက်မှုရှိတော့ဗော။ဒါနဲ့ဒီတော့မိဘလေးပုံမှာပြန်ကြည့်ကြတဲ့ဒီတိတ်ဆိုင်ရောက်တိုင်းကိုကြည့်တာတော့ခဲ့တော်တော်ဖြည့်နေတယ်မဟုတ်ဘူး။နည်းနည်းတော့ကတော့ဟောမရှိဘူးပေါ့။ဒီဟောလဲတော့ဆောက်ကြည့်လဲပြီးအောင်လို့ထင်ပါတယ
်။ဒီကနေ့တွေ့ဆုံပွဲမှာလဲတော်တော်များများကသူတို့ရဲ့မချိနှက်ချက်တွေပြောခွင့်ရလိုက်တယ်လို့ထင်ပါတယ်ခင်ဗျာ
။ပြောခွင့်ရလိုက်တယ်ကိုဟုတ်တယ
်။ဒေါ်စန်းစုကြည်လဲသိသွားပြီဆိုတော့ဟိုဘလို့များမျှော်လင့်ထားလဲတေချာဖြည့်ရှင်းနိုင်မယ်လို့ထင်ပါလား
။ဟုတ်ကဲ့ဒေါ်စန်းစုကြည်ကိုလည်းလော်တယ်ဆိုတော့သူကလည်းတူတူအလေးထားတဲ့လူတရားဖြစ်တဲ့တွေ့တော့ဟောမျှော်လင့်မိတယ်ပေါ့နော်မျှော်လင့်မိတယ်ဆိုတော့ဒီကြဲတိုင်တော်ရောတော့ဆိုတော့တိုင်ရဲ့ဖတ်တော်မဟုတ်ဘဲနဲ့သူတင်းဆိုင်ရောတော့နေပြီးတော့ဖတ်ပြီးမော့သူတို့ပေးတဲ့ဟုတ်မော့သူတို့ရဲ့မှတ်ချက်နဲ့ဟောတော့ဆောင်ကြည့်တော့ဖတ်တယ်ဆိုတော့ဒီဟောတစ်ခုကိုတော့စိုးရိမ်ပြီးတော့ဗောနော
်ဒါကတော့တိုင်စာကိစ္စဗောနော်ဒေါ်ဆန်းစုကြည်ကပြောသွားတယ်တိုင်စာတွေပေးလိုက်ပါလို့ပြောသွားတယ်ဒါပေမဲ့လက်တွေ့မှာဒေါ်ဆန်းစုကြည်ကိုပြောလိုက်နိုင်တယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းသူ့အနေနဲ့ဒီအခုလာတဲ့ကိစ္စမှာတိုင်းစုရကိုဆုံးမဖို့ဖြစ်တယ်တိုင်းစုရနဲ့သူတွေ့မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒေါ်ဆန်းစုကြည်တကယ်ပဲအရေးယူဆောင်ရနိုင်မှုလုပ်မယ်ထင်ပါလား
ဒီမှာပြည်သူတွေတိုက်ထားတဲ့ပုံမှာမူတည်ပြီးတော့ဟောပေါ်အရေးယူပိတ်တဲ့ဆိုရင်တော့ပြည်သူတွေအရေးယူမယ်လို့ထင်ပါတယ်ခြားတိုင်းတဲ့ပြည်နယ်တွေမှာလည်းအဲ့လိုရည်ယူချက်ဆိုတာရှိတယ်ဆိုတော့လေ
တင်းသာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ဟာသူ့ရဲ့စမျိုးသားချင်းတွေကိုလုပ်ပိုင်ခွင့်နေရာပေးမှုအစိုးရတင်တာတွေမှာအာဂတိလဲစားမှုစွမ်းဆောင်ရည်ညံဖျင်းမှုစတဲ့ကိစ္စတွေမှာ NLD ပါတီဗဟုထံတိုင်ကြားချင်းခံထားလို့ဒါရီနဲ့ဆက်ဆက်ပြီးတော့အာဂတိလဲစားမှုတိုက်ဖြည့်ကော်မရှင်ရဲ့စုံစမ်းခြင်းခံရတယ်လို့လည်းသိရပါတယ်။ဒါကြောင့်လည်းပဲဝန်ကြီးချုပ်ကိုအနာပေးမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလကလေးကသတင်းထွက်ခဲ့တာပါ။အခုဒေါန်ဆန်းစုကြည်ရဲ့ခီးစဉ်တွက်မှာတော့ဒီတိုင်ကြားချက်တွေပေါ်မှာသူ့အနေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံပြီးတော့သူကိုယ်တိုင်စုံစမ်းမေးမြန်းမှုတွေလုပ်မယ်လို့ယူဆရပါတယ်ခင်ဗျာ။